ရွေးကောက်ပွဲကော်မရှင်ကိုသရော်လောင်ပြောင်ရေးသားချက်တစ်ခုနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတာဝန်ရှိသူတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ခေါ်ယူတွေ့ဆုံခဲ့တာပါ။မဲပြားတွေမှာဖျောင်းထုတ်တယ်ဆိုပြီး NLD ဘက်ကတရားစွဲဆိုလိုက်တာနဲ့ဆက်ဆက်ပြီးတော့ရွေးကောက်ပွဲကော်မရှင်က NLD ပါတီကို3ပေးစာပေးပို့ခဲ့ပြီးတဲ့နောက် NLD နိုင်ငံကအဖွဲ့ဝင်ဝါရင်သတင်းစာဆရာကြီးဦးဝင်းတင်ကပါတီရဲ့အပတ်စဉ်ထုတ်ဒီလိုင်းချာနဲ့မှာသရော်စာဆန်ဆန်ဆောင်းပါးတစ်စောင်ကိုဇူလိုင်လ9ရက်နေ့ကရေးသားခဲ့တာဖြစ်ပါတယ်။ဒီနေ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ခဲ့သူတူဦးဖြစ်တဲ့ဦးအောင်ကျိုင်ကိုဘန်ကောက်မှာရုံကရောက်နေတဲ့ဝိုင်းတော်သားကိုစုံဝင်းလိုင်ကပဲဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါရရှင်
။ဟုတ်ကဲ့ပါ။ NLD ပါတီအမည်နဲ့အပတ်စဉ်တရားဝင်ထုတ်ဝေနေတဲ့ဒီလိုင်းကြားထဲမှာအခုလိုဆောင်းပါးရေးသားတာဟာရွေးကောက်ပွဲကော်မရှင်ရဲ့ဂုဏ်သိက္ခာကိုထိပါစေတယ်ဆိုပြီးတော့ကော်မရှင်ကပါတီတာဝန်ရှိသူတွေကိုနေပြည်တော်မှာဒီကနေ့ခေါ်ယူတွေ့ဆုံခဲ့တာလို့တွားရောက်တွေ့ဆုံခဲ့တဲ့အထက်မှာလိုက်ပါသွားတဲ့ NLD လွတ်တော်မှဦးအောင်ကျိုင်ကပြောပြပါရယ်။
အဲကျွန်တော်တို့နဲ့တွေ့တဲ့ကိစ္စကဒီလိုပြကျွန်တော်တို့လွန်ခဲ့တဲ့နှစ်ပတ်ကနှစ်ပတ်ထုတ်ကဒီလိုင်းကြနယ်ထဲမှာပါတဲ့အဲဒီဦးဆရာဦးဝင်းတင်ဟန်သာဝရီဝင်းတင်ရဲ့အဲပိတ်ရဲ့သူ့ရဲ့ပတ်ကြမတိုက်ပါစေနဲ့ဆိုတော့အဲဒီဆောင်းပါးကိုအဲသူတို့တိတ်ခါထိပါစီပါတယ်ဆိုပြီးတော့ခေါ်ပြီးတော့သူတို့ကကျွန်တော်တို့ပေါ့ဗျာခေါ်ပြီးတော့ဆွေးနွေးတာပဲဗျာသူတို့ကတော့အတိပေးတာပါတဲ့သတိပေးတာမဟုတ်ပါဘူးတဲ့အဲ့လိုပြောတယ်ခင်ဗျာ
ရွေးကောက်ပွဲကာလအတွင်းမဲမတမာမှုတွေရှိခဲ့တာနဲ့မဲပြားတွေမှာဖျောင်းတုတ်တာတွေရှိခဲ့တယ်ဆိုပြီးတော့ရွေးကောက်ပွဲပြီးမကြခင်မှာပဲ NLD ပါတီကတရားစွဲဆိုခဲ့တာပါအဲဒီနောက်မကြခင်မှာပဲရွေးကောက်ပွဲကော်မရှင်ကလည်းရွေးကောက်ပွဲအတွင်းဥပဒေစည်းကမ်းတွေချိုးဖောက်တာတွေအပါအဝင်တခြားကျူးလွန်မှုတွေကို NLD ပါတီဝင်တွေပြုလုပ်နေတာတွေ့ရတဲ့အတွက်ကော်မရှင်ကပါတီကိုသတိပေးစာပေးပို့ခဲ့တာကြောင့်ဥဝင်းတင်ကဇူလိုင်လ9ရက်နေ့ထုတ်ဒီလိုင်းကြာနယ်မှာစီးဟက်ကန်းဟက်ဆိုတာတွေပတ်ကြမ်းမတိုက်ပါစေနဲ့ဆိုတဲ့တရားစာဆန်းဆန်းဆောင်းပါးတစ်ပုဒ်ကိုရေးပြီးတော့ပြန်လည်ခြေပခဲ့တာဖြစ်ပါတယ်
။ဆောင်းပါးရဲ့ဖြစ်ပုံကတော့ဒီလိုပဲကော်မရှင်က NLD ဆို NLD ရပေါ့ဗျာရုပ်ောက်ဘွဲကာလမှာမှုတွေစီကန်းနေညှိတယ်ဘာညာပေါ့အဲ့တော့ဒါအဲ့ဒီဌာနပြောင်းဝဲမှာတချို့ပါတီဝင်တွေပါတယ်ဘာညာနဲ့သူစီကန်းချိုးပေါက်တယ်ပေါ့ဗျာသူတို့ဥတွေပါစီကန်းနေချိုးပေါက်တယ်အဲ့တော့အဲ့တော့ဒီပါတီမျိုးတဲ့အဲ့ဒီပါတီဝင်တွေကိုထုတ်ပြစ်နိုင်တယ်အဲ့ဒီပါတီဝင်တွေထုတ်မပြစ်ဘူးဆိုရင်ပါတီပါရဆိုင်ပြနေတဲ့ဘာညာနဲ့ဆိုအလိုညွှန်ကြားချက်တွေဆိုကျွန်တော်တို့ကပို့ရကြသတိပေးတဲ့ညွှန်ကြားချက်လို့ပေါ့ဗျာအဲ့ဒီမှာလည်းဆရာဝန်တင်ကအဲ့ဒါကိုအဲ့ဒီဆောင်းပါးကိုကောက်ပြီးတော့ရေးလိုက်တာသူကရေးတဲ့စာဆရာစတန်းရေးလိုက်တာပေါ့ဗျာစတန်းရေးလိုက်တော့သူတို့နည်းနည်းအဲ့အရာပေါ်မှာသူတို့နည်းနည်းသူတို့ခံခက်သွားပါတယ်အဲ့ဒါကိုခေါ်ပြီးတော့ပြောတာအဲ့တော့ကျွန်တော်ကပြောတယ်ဒါစာသဘောရစတန်းရေးတာပဲဟိုခဲတို့ကဒါခဲတို့ကလည်းကျွန်တော်တို့ဘာမှလည်းမလုပ်ဘဲနဲ့ခဲတို့ကလန်းတီပေးတာဆိုတော့တီပေးတာမဟုတ်ပါဘူးတဲ့အတိပေးတာပါတဲ့သူတို့ကအဲ့လိုတွေလုံးရအလိုဖြစ်တတ်တယ်သူတီပေးတာပါတဲ့သူတို့ကဖြစ်တတ်တယ်ဗျနောက်ကျွန်တော်တို့ပါတီရဲ့တချို့ရုပ်ောက်ခွဲကာလတော့မဲဆွဲတဲ့ကိစ္စတွေပါလေနေပတ်သက်လို့လည်းနည်းနည်းဟိုဟောပေါ့ဗျသူကားဦးတွေနဲ့မနေဘူးပါညာနဲ့အဲ့ဒါတွေပြောတာတွေရှိတယ်အဲ့ဒါတွေလည်းကျွန်တော်တို့ဥညာဝန်တွေပါတော့ဥပဒေကိုးကားတွေနဲ့ပြန်ပြီးတော့သူတို့ပြန်ရှင်းပြခဲ့တယ်အဲ့ဒါတော့ပါပဲအေးသေးပါပဲအလုံး55မိနစ်လောက်ကြာပါတယ
်အနေဒီပြောခွင့်ရပုံကလည်းဖြစ်လွတ်တော်မှတူဦးလည်းဖြစ်သူဦးအောင်ကျိုင်ပြောပြခဲ့တာပါဒီကနေ့နေပြည်တော်မှာတွေ့ဆုံဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုယ်တိုင်ကစာရေးအကြောင်းကြားခဲ့ပေမဲ့လည်းတကယ်တကယ်တွေ့တဲ့အချိန်မှာတော့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ပဲတွေ့ဆုံခဲ့တယ်လို့သိရပါတယ် NLD ဘက်ကတော့ဦးအောင်ကျိုင်နဲ့ဦးညောင်ဝင်းတို့တွားရောက်တွေ့ဆုံခဲ့ကြတာပါမြန်မာအစိုးရရဲ့သတင်းမီဒီယာစင်စာအဖွဲ့ကမဂ္ဂဇင်းချန်နယ်တွေမှာသူတို့မနစ်သက်တဲ့စာရေးပါလာရင်ခေါ်ယူသတိပေးတယ်လို့ပဲရွေးကောက်ပွဲကော်မရှင်ကလည်းဒီကနေ့ NLD တာဝန်ရှိသူတွေကိုခေါ်ယူသတိပေးခဲ့တာလို့ဆိုနိုင်ပေမဲ့လည်းရွေးကောက်ပွဲကော်မရှင်ကတော့ဒါဟာသတိပေးတာမဟုတ်တဲ့အကြောင်းနဲ့အတိပေးအကြောင်းကြားခြင်းသာဖြစ်ကြောင်းပြန်လည်ပြောကြားခဲ့တယ်လို့သိရပါပါခင်ဗျာ